နယူးယောက်ပြည်ဘရူကလင်အရက်ကတိုက်ခန်းထဲမှာအသက်ခံရပုံရတဲ့တနာပြုတ်ဆီယာမဒေါ်ဂျီမာသိန်းသေဆုံးမှုနဲ့ပတ်သက်လို့သူ့အိမ်ကမှနေခွင့်ပေးထားတဲ့အခန်းပေါ်အမျိုးသမီးနဲ့အဲ့ဒီအမျိုးသမီးရဲ့ချစ်သူကြီးစားတို့ကိုရဲကလိုက်လံရှာဖွေနေပါတယ်။ရုတ်တရက်ပျောက်ဆုံးသွားကြတဲ့သူတို့ဘသူဘဝဖြစ်တယ်ဆိုတာကိုရဲကအမိထုတ်ဖော်ပြောခြင်းမရှိသေးပေမဲ့သူတို့ကိုစစ်ဆေးမေးမြန်းဖို့ပို့ရဲကလိုက်ရှာနေတာပါ။စန်နီတောင်းစိတ်မက်ဒီကယ်စင်တာမှာသူနာပြုတ်ဖြစ်လုပ်ကင်နေတဲ့သူနာပြုတ်ဆီယာမဒေါ်ဂျီမာသိန်းပြီးခဲ့တဲ့ပုတ်ခုနေ့ညတွေကအလုံးမစင်မဲ့ပျောက်ဆုံးနေတာကြောင့်လုတ်ဖို့ကင်ဘက်တွေရဲ့အကြောင်းကြားချက်အရဇူလိုင်21ရက်စနေနေ့မနေ့မှာနယူးယောက်ရဲကသူနေထိုင်ရာအခန်းတစ်ခုရဲ့ကိုဝင်ပြီးတော့စစ်ဆေးပါတယ်။အဲဒီမှာအရခင်းနဲ့ပတ်ထားတဲ့သူ့အလောင်းကိုအဝိဘီရိုရဲမှရဲတွေကတွေ့ရှိခဲ့တာပါ။စန်နီတောင်းစိတ်ဆေးရုံမှာသူနာပြုတ်လုပ်တဲ့အမျိုးသမီးတယောက်ကိုလွန်ခဲ့တဲ့2လလောက်ကစပြီးတော့ဒေါ်ဂျီမာသိန်းကသူ့အိမ်မှာနေခွင့်ပေးခဲ့တယ်လို့လုတ်ဖို့ကင်ဘက်တွေကပြောပါတယ်။အဲဒီခန်းပေါ်အမျိုးသမီးရဲ့ကြီးစားဖြစ်သူဟာအင်မတန်ဝင်တိုတတ်သူဖြစ်ပြီးတော့အလုတ်ကိုလည်းခဏခဏလိုက်လာတယ်လို့ဆေးရုံကလုတ်ဖို့ကင်ဘက်တွေရဲ့အပြောကိုတော့နယူးယောက်နေ့စဉ်သတင်းမှာဖော်ပြပါတယ်။